တရားပြည်နယ်လန်ကွန်မြို့မှာရှိတဲ့ဂယုဏစီကံကကျမရေဝန်ထမ်း18ဦးကိုစစ်ကောင်စီကဖမ်းဆီးခေါ်ဆောင်သွားပြီးနောက်မနေ့ကညနေ6နာရီကျော်လောက်မှာပြန်လွတ်လာပါတယ်စစ်ကောင်စီရဲ့သတင်းတွေမှာတော့ဂယုဏစီကံမှာကူညီလှုပ်ဆောင်နေတဲ့ CDM ဆရာဝန်2ဦးနဲ့သူနာပြု4ဦးတို့ကိုထိရောက်စွာရွေးယူသွားမယ်လို့လည်းထုတ်ပြန်ထားပါတယ်ဒီအကြောင်းရန်ကုန်လာတဲ့သတင်းကိုတော့နန်းလောင်ကပြောပြပေးမှာပါခင်ဗျာ
တရားပြည်နယ်လွယ်ကော်မြို့နောင်ရခရက်ွက်မှာရှိတဲ့ခရစ်တော်ဘုရင်ကက်သလစ်ဘုရားကျောင်းကိုနိုဝင်ဘာ22ရက်မနက်ပိုင်းလောက်မှာစစ်ကောင်စီကအင်အားအလုံးရင်းနဲ့ဝင်ရောက်ဆင်းသင့်ပြီးဘုရားကျောင်းထဲမှာဖွင့်လှစ်ထားတဲ့ဂယုဏစေကံကကျမရေဝန်ထမ်း18ဦးကိုဖမ်းဆီးခေါ်ဆောင်သွားတယ်လို့ဘုရားကျောင်းတာဝန်ရှိသူတို့က VOA ကိုပြောပါတယ်ဒီလိုဖမ်းဆီးပြီးတော့နောက်တစ်နေ့ဖြစ်တဲ့နိုဝင်ဘာ23ရက်ညနေ6နာရီကျော်လောက်မှာသူတို့18ဦးစလုံးပြန်လုလာတယ်လို့ပြောပါတယ်ဘာကြောင့်ပြန်လုလာတာလဲစစ်ကောင်စီကဘာရီစစ်စေမင်းမြန်တယ်လဲဆိုတာကိုအသေးစိတ်ပြောမသွားပါဘူးဒါပေမဲ့ပြန်လုလာသူတွေဟာစိုးရင်ပူပန်မှုတွေနဲ့အတော်ကြောက်ရွံ့နေတာကိုတွေ့ရပြီးတော့ဘဝလုံးကျုံမှုမရှိတဲ့အနေအထားမှာဖြစ်နေတယ်လို့ပြောပါတယ်ဒီကိယုနာစစ်ခတ်မှာကုညီလှုပ်ဆောင်နေတဲ့ CDM ဆရာဝန်အုပ်နဲ့ဒုနာပြု၄ဦးရောဟာပြီးခဲ့တဲ့မတ်လမှာပုံမှန်905ကကြင်နဲ့အမှုဖွင့်ခံရသူတွေဖြစ်ပြီးထိရောက်စွာအရေးယူသွားမယ်လို့လည်းစစ်ကောင်စီကထုတ်ပြန်ထားပါတယ်စစ်ကောင်စီထုတ်ပြန်ချက်တဲမှာတော့အချမ်းဖက်အဖွဲ့အစည်းကတရားရသူတွေ၊ကျမရေမကောင်းသူတွေကိုရှေးကုသဆောင်ရွက်ပေးနေတယ်ဆိုတဲ့သတင်းကြောင့်ဝင်ရောက်ဖမ်းဆီးတာလို့ဖော်ပြပါတယ်။ဝင်ရောက်စင်းနှင်းရှာဖွေရမှာကိုဗစ်လူနာသည်တွေအပါအဝင်လူနာ48ဦးကိုတွေ့ခဲ့ရပြီးသူတို့ကတော့လွယ်ကောပြည်သူစီရင်ကိုလွှဲပြောင်းပေးခဲ့တယ်လို့စစ်ကောင်စီကပြောပါတယ်။ဖျားကျောင်းတာဝန်ရှိသူတဦးကတော့ဖမ်းဆီးရှာဖွေမှုနဲ့ပတ်သက်လို့အသေးစိတ်အခြေအနေကိုမသိရသေးပေမဲ့တက်ဆိုင်ရာတာဝန်ရှိသူတွေနဲ့ညှိနှိုင်းဆောင်ရွက်သွားမယ်လို့အခုလိုပြောပါတယ
်။pero no acá no son así que ya no se nos ni nada cambia todo si va a ser aquí nomás
CDM လုတ်ထားတဲ့ဆရာဝန်တို့နဲ့သူနာပြု၄ဦးတို့ကိုတရားစွဲဆိုသွားမယ်ကိစ္စနဲ့ပတ်သက်လို့အသေးစိတ်အခြေအနေကိုသိရှိရဖို့စစ်ကောင်စီပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့ဖုန်းကိုင်ဖြေဆိုခြင်းမရှိပါဘူး။နိုဝင်ဘာ22ရက်မနေ့9နာရီခွဲလောက်မှာစစ်ကောင်စီကအင်အားအလုံးရင်းနဲ့ဖျားချောင်းအနီးလမ်းတွင်နဲ့ဖျားချောင်းပရဝုံတစ်ခုလုံးစစ်ရင်အားဖြန့်ကျက်ထားပြီးတော့ကျောင်းဆောင်တွေအားလုံးတခန်းဝင်တခန်းထွက်မွေးနောက်ရှာဖွေတာတွေလုပ်ပြီးတော့ပစ္စည်းတချို့နဲ့ငွေကြေးတွေယူဆောင်သွားတယ်လို့ပြောပါရယ်စစ်ကောင်စီကတော့လိုင်စင်မဲ့မော်တော်ယာဉ်၄စင်းတွေ့ရှိခဲ့တယ်လို့ထုတ်ပြန်ထားပါရယ်ဒေသခံပြည်သူကကွယ်ရေးအဖွဲ့ PDF တွေကိုစေဝါနဲ့လက်နက်ပစ္စည်းတွေကူညီထောက်ပံ့နေဆိုရဲဆွဆွဲချက်နဲ့ဖျားချောင်းတာဝန်ရှိသူကအခုလိုပြောပါတယ
်ဘူးသူခေရံလို့ PDF စေဝါလောက်ကပြင်နေတယ်နောက် PDF စေဝါဆက်ပြင်နေတယ်ဒီကောင်ကတော့လက်နက်တွေရှိလားပါ
ကက်သလစ်သာသနာဦးဆောင်ဖွင့်လှစ်ထားတဲ့ဂယုဏစစ်ခံကတော့1998ခုနှစ်ကစတင်ဖွင့်လှစ်ခဲ့ကတရားဝင်လှိုင်စင်ရရှိထားတဲ့စစ်ခံတစ်ခုဖြစ်တယ်လို့ပြည်သူလူထုတွေကူညီကူတာပေးနေတဲ့စစ်ခံတစ်ခုဖြစ်တယ်လို့လည်းပြောပါရယ်စစ်ကောင်စီကစီးနှင်းထားတဲ့အခြေအနေကြောင့်ဒီဂယုဏစစ်ခံကိုယာယီပိတ်ထားရမှာဖြစ်တယ်လို့လည်းပြောပါရယ်ဒါကြောင့်ပြည်သူလူထုတွေအခက်အခဲအများကြီးဖြစ်သွားနိုင်တယ်လို့မြို့ခံတဦးကအခုလိုပြောပါရယ
်ကျွန်တော်တို့ဘာသာကဒီဟာကြီးကလောက်လာတာအနည်း20ကျော်လက်ရှိနေပြီနောက်ဒီဒီမော့ဆိုဖြူစ်တို့ဆက်ဆောင်နေရတဲ့လူတွေအကလုံးကအဲ့ဒီမှာပဲအားကိုအားစားရပြီးပြီးတော့မှစီးရုံလိုမျိုးပေါ့နော်တခုဒီနေရာတခုပဲရှိတာပေါ့အခုကျတော့သူမရှိတော့တဲ့ခါကျတော့ကျွန်တော်တို့ဘာပီပီအမီနဲ့ကျတော့အားကြီးနဲ့ဖြစ်ခဲ့ရအများကြီးကျွန်တော်တို့ရဲ့ပီပီထူရဲ့ဘဝကတော်တော်ကြီးကိုအဆင်ရမဲ့သွားတာပေါ့နော
်ပရာဟိတာလုပ်ငန်းအကူအညီပေးနေတဲ့အဖွဲ့အစည်းတွေကသူသားအချို့ပြုလုပ်ငန်းလှုပ်ဆောင်သူတွေဟာရန်သူမဟုတ်တလို့အကြမ်းဖက်တမားလည်းမဟုတ်တာကြောင့်ဒီလိုမျိုးအမှုကျန်းစီနေတာမျိုးကိုရှုံ့ချတယ်လို့ဖျားချောင်းတာဝန်ရှိသူကပြောပါတယ်